Welcome to the Voice of America in Burmese.
မင်္ဂလာညနေခင်းပါရှင်အမေရိကန်ပြည်ထောင်စုဝါရှင်တန် DC ကနေ2014ခုနှစ်နိုဝင်ဘာလ14ရက်တောက်ကြနေညနေခင်း VOA စီစဉ်တွေကိုမြန်မာစံတော်ချိန်ညနေ6နာရီခွဲကနေ9နာရီထိလိုင်းဒိုမီတာ16 19နဲ့25တို့ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်ဒီညနေစီစဉ်မှုကတော့ကျမနန္ဒာချမ်းပါရှင
်မင်္ဂလာညနေခင်းပါရှင်ကျမကသင်္ကေတထိုက်ပါမြန်မာပြည်ပြင်ပြောင်းလဲရေးအပေါ်မှာအလွန်ကျွံအကောင်းမမြင်ဖို့ဒေါက်ဆန်းစုကြည်ကသတိပေးလိုက်ပါတယ်။အမေရိကန်သမ္မတဘရက်အိုဘားမားကတော့မြန်မာပြည်ပြင်ပြောင်းလဲရေးဟာပြောင်းသင်းသလောက်မပြောင်းခဲ့ဘူးလို့ပြောဆိုလိုက်ပါတယ်။အာဖဂန်သမ္မတအသစ်ကတော့ပထမဆုံးအကြိမ်ဖြစ်တဲ့ပါကစ္စတန်နိုင်ငံကိုရောက်ရှိနေပါတယ်။ဒီလိုထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုနန်းလောင်နဲ့အတူကြီးညာပေးပါမယ်ရှင်
။ဟုတ်ကဲ့ပါရှင်။သတင်းတွေနောက်ပိုင်းနားဆင်ရမယ်။သတင်းဆောင်မတွေကမှဆိုရင်တော့ဒီကနေ့ NLD ဥက္ကဋ္ဌဒေါအောင်ဆန်းစုကြည်နဲ့တွေ့ဆုံခဲ့တဲ့အမေရိကန်သမ္မတဘရက်အိုဘားမားကမြန်မာနိုင်ငံရဲ့ပြုပြင်ပြောင်းလဲမှုရေးချိန်ကိုတိုင်းတာသွားမဲ့ပုံစံနဲ့ပတ်သက်ပြီ
း Number 1 we expect elections to take place on time. We do not want to see delays because it's time
ပြည်စုံကိုမကြခင်မှာနားဆင်ရမှာဖြစ်ပြီးတော့ဒီအကြောင်းနဲ့အတူဒီကနေ့တနေ့တာသမ္မတအိုဘားမားနဲ့မြန်မာလူမှုအခြေပြုအဖွဲ့တွေအရှိတောင်အာရှလူငယ်တွေနဲ့တွေ့ဆုံပွဲအကြောင်းတွေကိုလည်းဒီစီဇန်မှာဝေဝေဆဆလေးပြပြသွားဖို့ရှိပါတယ်။ဒါတွေကိုမတင်ပြခင်ထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုတော့မတ်တန်ကြီးထိုင်းနဲ့နန်းလောင်ကကြီးညာပေးပါမယ်ရှင
်။အမေရိကန်သမ္မတဘရက်အိုဘားမားနဲ့မြန်မာဒီမိုကရေစီခေါင်းဆောင်ဒေါက်ဆန်းစုကြည်တို့ဒီကနေ့တွေ့ဆုံကြပြီး2015ရွေးကောက်ပွဲမတိုင်မီဒီမိုကရေစီပြုပြင်ပြောင်းလဲရေးအခြေအနေတွေနဲ့အခင်းအကျင်းတွေကိုဆွေးနွေးခဲ့ကြပါတယ်။ဒီလိုတွေးဆပြီးကျင်းပတဲ့သတင်းစာရှင်းလင်းပွဲမှာတော့မြန်မာပြည်ပြင်ပြောင်းလဲရေးလမ်းခီးဟာအဖို့အထစ်တွေရှိနေပြီးပြည်ပြင်ပြောင်းလဲရေးအပေါ်မှာအလွန်အကျွံအကောင်းမြင်လွန်တာတွေကိုလည်းသတိပေးဒေါအောင်ဆန်းစုကြည်ကသတိပေးပြောဆိုလိုက်ပါတယ်မြန်မာအခြေခံဥပဒေဟာမမျှတမှုတွေမတရားမှုတွေနဲ့ဒီမိုကရေစီနီးလမ်းမကျဘူးလို့သူမကညွှန်းဆိုပြောကြားခဲ့တာပါအမေရိကန်သမ္မတအိုဘားမားကလည်းမိသားစုဝင်တွေဘယ်သူဘယ်ဝါဖြစ်တာကြောင့်ဆိုပြီးသမ္မတအဖြစ်ဝင်ရောက်ရှင်ပြိုင်ခွင့်ကိုအခြေခံဥပဒေမှာပိတ်ပင်တာကတော့အတိတ်ပဲမရှိဘူးလို့သတင်းထောက်တွေကပြောခဲ့ပါတယ်။ဒီကနေ့မှာပဲအမေရိကန်သမ္မတအိုဘားမားကလူငယ်တွေနဲ့ရန်ကုန်တက္ကသိုလ်ဆင်ရတုခန်းမမှာတွေ့ဆုံခဲ့တာမှာတော့မြန်မာနိုင်ငံအတွင်းပြုပြင်ပြောင်းလဲရေးအခြေအနေတွေဟာပြီးခဲ့တဲ့2-3နှစ်အတွင်းလင်းလင်းမြန်မြန်ပြောင်းလဲသင့်သလောက်မပြောင်းလဲခဲ့တဲ့အခြေအနေတွေရှိခဲ့တဲ့အကြောင်းပြောပါတယ်။သတင်းထောက်တွေအပေါ်တိုက်ခိုက်မှုတွေရှိနေစေဖြစ်သလိုတိုင်းရင်းသားလူမျိုးစုတွေအပေါ်မှာလည်းတိုက်ခိုက်မှုတွေရှိနေစေဖြစ်ပါတယ်။ရခိုင်ပြည်နယ်တွင်လူသားချင်းစာနာထောက်ထားမှုအခြေအနေလူနည်းစုတွေအပေါ်ခွဲခြားဆက်ဆံမှုနဲ့မတရားမှုတွေရှိနေတဲ့အတွက်အမေရိကန်ပြည်ထောင်စုအနေနဲ့အထူးပဲစိုးရိမ်ပါတယ်လို့သမ္မတဥပမာကပြောဆိုခဲ့တာပါ။တိုးတက်ပြောင်းလဲမှုတွေအသိအမှတ်ပြုတဲ့တစ်ချိန်ထဲမှာအပြောင်းလဲတွေအလုံးနေချင်းညာချင်းပြီးစီမယ်လို့မျှော်လင့်လို့မရတဲ့အကြောင်းနဲ့တခါတလေမှမျှော်လင့်ထားသလိုမဖြစ်တာမျိုးနောက်ကျောင်းပြန်လှည့်တာမျိုးတွေလည်းရှိတဲ့အကြောင်းသမ္မတဥပမာကပြောဆိုပါရယ်အမေရိကန်ပြည်ထောင်စုရဲ့အနှစ်230ကျော်သမိုင်းမှာလည်းအလားတူအဖြစ်မျိုးတွေကြုံခဲ့ရတယ်လို့ပြောပြီးနှစ်ပေါင်းများစွာပြည်ပခန့်တွေဖြစ်ပွားခဲ့ပြီးတဲ့နောက်ယုံကြည်မှုတည်ဆောက်ဖို့အတွက်ချိန်ယူဖို့လိုမယ်လို့လည်းသမ္မတဥပမာကမိန့်ခွန်းထဲမှာထည့်သွင်းပြောဆိုသွားပါရယ်အရှိတောင်အာရှဒေသအတွင်းမတူကွဲပြားတဲ့နေရာတွေကလူငယ်ခေါင်းဆောင်တွေပုံစံမျိုးမျိုးနဲ့ရှိနေတာဟာအားနည်းချက်တစ်ခုမဟုတ်ဘဲအင်အားတရအဖြစ်သူရှုမြင်တဲ့အကြောင်းဒီဒေသရဲ့အနာဂတ်ကိုအာဏာရှင်တွေရဲ့စစ်တပ်ကအဆုံးဖြတ်ပေးမှာမဟုတ်ဘဲစွန့်ဦးစီးပွားရေးလုပ်ငန်းရှင်တွေတီးထွင်သူတွေရင်းနှီးမြှုပ်နှံသူတွေနဲ့လူမှုအတိုင်းအဝိုင်းတွင်လှုပ်ရှားဆောင်ရွက်သူတွေကသာအဆုံးဖြတ်မှာဖြစ်တယ်လို့လည်းပြောဆိုခဲ့ပါတယ်။အရှိတောင်အာရှနိုင်ငံတွေကလူငယ်900ကိုအမေရိကန်ပြည်ထောင်စုမှာလာရောက်ပြီးပညာတော်သင်အဖြစ်နှစ်စဉ်ဖိတ်ကြားနိုင်မယ့်အစီအစဉ်တစ်ခုကိုလည်းသမ္မတဥပမာကထည့်သွင်းကြေညာသွားပါတယ်ရှင်။
အာဖဂန်နစ္စတန်သမ္မတအရှဖ်ဂန်နီဟာသမ္မတရာထူးစက္ကန့်စင်ကစလို့ပထမဆုံးအလဲပတ်ခီးစဉ်အဖြစ်ပါကစ္စတန်နိုင်ငံအစ္စလာမဘတ်မြို့ကိုရောက်ရှိနေပါရယ်ရော့ဝေါ်လ်ဖီလ်ဒီမှာရှိတဲ့ပါကစ္စတန်စစ်ဌာနချုပ်ကိုဒီကနေ့တောက်ကြနေမှာမစ္စတာဂန်နီတွားရောက်လဲပတ်ခဲ့တယ်လို့ပါကစ္စတန်နိုင်ငံပိုင်ရုပ်မြင်သံကြားသတင်းဌာနကကြေညာတော့ပါရယ်စနေနေ့မှာတော့အာဖဂန်ဝန်ကြီးချုပ်နဲ့တွေ့ဆုံပြီးပူတွဲသတင်းစာရှင်းလင်းပွဲလုပ်မယ်လို့အစ္စလာမဘတ်က VOA သတင်းထောက်ကပြောပါရယ်မစ္စတာဂန်နီကသမ္မတမမ်မုဒ်ဟူစိန်နဲ့လည်းတီခီးစင်တွင်တွေ့ဆုံဖို့ရှိနေပါရယ်မစ္စတာဂန်နီရဲ့ဥပဒေအကြံပေးအဗ်ဒူအလီမိုဟာမဒီကတော့ပါကစ္စတန်အစိုးရအဆက်ဆက်ကပါကစ္စတန်နိုင်ငံ တည်ခတ်ပါရှင်အာဖဂန်နစ္စတန်နိုင်ငံကိုအားပြော့သွားအောင်လုပ်နေခဲ့တယ်ဆိုတဲ့ယူဆချက်တွေကြောင့်နိုင်ငံဆက်ဆံရေးတွေအဆင်မပြေဖြစ်နေခဲ့တယ်လို့ပြောသွားခဲ့ပါတယ်ပါကစ္စတန်စစ်တပ်ကအာဖဂန်နစ္စတန်နိုင်ငံထဲကတာလီဘန်စစ်တွေးကြွတွေကိုအထောက်ပံ့ပေးနေခဲ့တယ်ဆိုတဲ့ဆွဆွဲချက်တွေကြောင့်နိုင်ငံဆက်ဆံရေးတစ်ချိန်လုံးတင်းမာနေခဲ့ပါတယ်ဒီကိစ္စတွေကိုလည်းဒီအလဲပတ်ခီးစစ်အတွင်းအဖြေရှာနိုင်မယ်လို့မျှော်လင့်နေပါတယ်ရှင်
အီရတ်မှာမြေပြင်တပ်ဖွဲ့တွေပိုပြီးထိရောက်စွာလှုပ်ဆောင်နိုင်ဖို့ကြိုးပမ်းနေစဉ်အတွင်း IS အစ္စလာမစ်စစ်သွေးကြွတွေအပေါ်အမေရိကန်ကလေကြောင်းတိုက်ခိုက်မှုတွေကိုတိုးမဲ့အလားအလာရှိတယ်လို့အမေရိကန်ကာကွယ်ရေးဝန်ကြီးချားရှေကေကပြောပါတယ်။အီရတ်တပ်ဖွဲ့တွေအားကောင်းလာတာနဲ့အတူ IS စစ်သွေးကြွတွေအပေါ်ညွန်ပေါင်းတပ်ဖွဲ့ရဲ့လေကြောင်းတိုက်ခိုက်မှုတွေတိုးမြင့်မှာဖြစ်ကြောင်းဝန်ကြီးဟေလ်ကေကကြာသာပတင်းနဲ့အောက်လွတ်တော်ကြားနာစစ်ဆေးပွဲမှာထွက်ဆိုခဲ့တာပါ။အီရတ်နဲ့ဆီးရီးယားမှာ IS စစ်သွေးကြွတွေကိုနှိမ်နှင်းထားမှာအမေရိကန်နဲ့ညွန်ပေါင်းတပ်ဖွဲ့တွေဟာတိုးတက်မှုရရှိနေတဲ့အကြောင်းဒါပေမဲ့ဒီတိုက်ခိုက်မှုဟာကြာရှည်မှာဖြစ်တဲ့အကြောင်းနဲ့အမေရိကန်နိုင်ငံသားတွေအနေနဲ့နားလည်ထားရမယ်လို့လည်းဝန်ကြီးဟီကဲကပြောပါတယ်အမေရိကန်ဦးဆောင်တဲ့လေကြောင်းတိုက်ခိုက်မှုအထောက်အကူနဲ့အီရတ်ခတ်နဲ့တိုင်းရင်းတပ်ဖွဲ့တွေဟာတချို့နေရာတွေမှာစစ်သွေးကြွတွေရဲ့စစ်ဆင်မှုကိုတုံ့ပြန်နှိမ်နှင်းနိုင်ခဲ့တယ်လို့လည်းသူကပြောပါတယ်ဒါမှလို့လေအစ္စလာမစ်စစ်သွေးကြတွေဟာအမေရိကန်ရဲ့အကျိုးစီးပွားအမေရိကန်ရဲ့မဟာမိတ်တွေနဲ့အရှေ့အလယ်ပိုင်းအတွက်စိုးရိမ်ရတဲ့အန္တရာယ်တရက်အဖြစ်ရှိနေစေဖြစ်တယ်လို့လေဝန်ကြီးဟေကေကပြောဆိုခဲ့ပါရှင
် VOA American တန်ညနေဘက်မြန်မာဘာသာအစီအစဉ်တွေကိုညနေ6နာရီခွဲကနေ9နာရီထိလိုင်းဒိုမီတာ16 kHz 1683ညလိုင်းဒိုမီတာ19 kHz 15565ဆိုင်းဒိုမီတာ25 kHz 11965တို့ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
။ PUA ကနေတောက်ချာနေညနေခင်းသတင်းတွေကိုဆက်ပြီးတော့ကြီးညာပေးနေပါတယ်ရှင်။ဂျေရုစလင်က El Aqsa ဗလီလို့မွတ်စလင်တွေခေါ်ကြတဲ့သာသနာနယ်မြေကိုဒီကနေ့တောက်ချာနေမှာတော့မွတ်စလင်တွေကိုအသက်အကန့်တတ်မထားတော့ဘဲဝင်ရောက်ဝတ်ပြုခွင့်ပေးလိုက်ပြီးဖြစ်ပါတယ်။မကြိုက်ခင်တုန်းကတော့ငယ်ရွယ်သူတွေကအချမ်းဖတ်မှုတွေလုပ်နိုင်တယ်ဆိုတဲ့စိုးရိမ်မှုတွေကြောင့်ဒီပလီမှာအသက်35နှစ်နဲ့အထက်အမျိုးသားတွေနဲ့အမျိုးသမီးတွေကိုပဲအစ္စရေးအာဏာပိုင်တို့ကဝတ်ပြုခွင့်ပေးခဲ့တာပါဒီကနေ့မှာတော့အားလုံးကစိတ်ရည်လည်ရည်နဲ့ငြိမ်ငြိမ်သက်သက်ရှိလိမ့်မယ်လို့မျှော်လင့်တဲ့အကြောင်းအစ္စရေးရဲတပ်ဖွဲ့ရဲ့ပြောခွင့်ရမီကီရိုဇန်ဖီလ်ကပြောပါတယ်ဂျေရုစလင်မှာမငြိမ်သက်မှုတွေကိုကာကွယ်ဖို့နဲ့တမ်ပယ်မောက်ရှိရာမြို့ရင်းနဲ့မြို့ပြင်တစ်ဝိုက်မှာရဲတပ်ဖွဲ့တွေတိုးချထားတယ်လို့လည်းမျှော်ကွင်ရကပြောပါတယ်။မနေ့ကြာသပတေးနေ့ကအမေရိကန်နိုင်ငံသားဝင်ကြီးဂျွန်ကယ်ရီနဲ့အစ္စရေးဝင်ကြီးချုပ်ဘင်ဂျမင်နေတန်ယာဟူပါလက်စတိုင်းသမ္မတမာမုတ်ဆာဘတ်ဂျော်ဒန်ဘုရင်အဗ်ဒူလာတို့ရဲ့ဆွေးနွေးပွဲအပြီးမှာအခုအသက်ကန့်သက်ချက်ရုပ်သိမ်းတဲ့ဆုံးဖြတ်ချက်ကိုကြေညာခဲ့တာဖြစ်ပါတယ်။ဘယ်အလုံးတို့အနေနဲ့တည်ငြိမ်မှုကိုပြန်ပြီးတော့ထိမ့်သိမ့်ဖို့နဲ့သူ့အဆိုအပြောမဟုတ်ဘဲစစ်မှန်တဲ့လက်တွေ့ဆောင်ရွက်မှုတွေလှုပ်ဆောင်ဖို့သူ့ကိုအခိုင်အမာပြောခဲ့တယ်လို့အမေရိကန်နိုင်ငံသားရေးဝန်ကြီးဂျွန်ကယ်ရီကပြောပါတယ်။ဒါပေမဲ့ဘာတွေလှုပ်ဆောင်ကြမလဲဆိုတဲ့အသေးစိတ်ကိုတော့ထုတ်ဖော်မပြောခဲ့ပါဘူး။အရှေ့လယ်ပိုင်းငြိမ်းချမ်းရေးဆွေးနွေးပွဲတွေပြန်လည်လှုပ်ဆောင်နိုင်မယ့်အခွင့်အလမ်းနဲ့ပတ်သက်ပြီးပြောဆိုတာမှာတော့အစ္စရေးနဲ့ပါလက်စတိုင်းတို့မျက်နှာချင်းဆိုင်တွေ့ဆုံညှိနှိုင်းဖို့တင့်တော်တဲ့အချိန်မဟုတ်သေးဘူးလို့ဝန်ကြီးကယ်ရီကပြောပါတယ်ရှင်။
Liberia သမ္မတ Alan Johnson Sirleaf ဟာသူနိုင်ငံကပြီးခဲ့တဲ့3လကလေးကသတ်မှတ်ထားတဲ့ Ebola အရေးပေါ်အခြေအနေကိုရုတ်သိမ်းပေးလိုက်ပါတယ်။တိုးတက်မှုတွေရှိနေပေမဲ့လည်းရောဂါတိုက်ဖျက်ရေးအတွက်လှုပ်ရှားရည်အများကြီးရှိနေသေးတယ်လို့ Miss Sirleaf ကကြာသပတင်းတွေကပြောသွားပါတယ်။ကျမရဲ့တိုင်းသူပြည်သားတွေဟာ Ebola ရောဂါကုသရေးစင်တာကိုအားကိုးနေရတော့မှခြေလက်ဒေသဖက်ကလူအတော်များများဟာ Ebola ကြောင့်သေဆုံးနေရတော့မှအဲ့ဒီဒေသမှာရောဂါတွေ့တဲ့နေရာတွေလည်းထွက်ပေါ်လာနေတော့မှပဲပြည်သူအတော်များများဟာလည်း Ebola ကြောင့်သေဆုံးနေရဆဲပါလို့သမ္မတဆလီဖ်ကပြောသွားခဲ့ပါတယ်။ Liberia နိုင်ငံကအရေးပေါ်အခြေအနေကိုဩဂတ်စ်လကလေးကကြေညာထားခဲ့တာပါ။ Ebola ရောဂါဟာ Liberia, Guinea နဲ့ Sierra Leone နိုင်ငံမှာစတင်ဖြစ်ခဲ့ပေမဲ့ Liberia နိုင်ငံကအဆိုးဆုံးခံစားခဲ့ရတာပါ။ကမ္ဘာ့ကျန်းမာရေးအဖွဲ့အစည်း WHO ကတော့ Sierra Leone နိုင်ငံမှာရောဂါဖြစ်ပွားမှုတွေတိုးလာတယ်လို့ဆိုပါတယ်။ဒီတစ်ပတ်ထဲမှာပဲရောဂါကူးစက်ခံရသူပေါင်း421ယောက်တွေ့တယ်လို့ပြောပါတယ်ရှင်။
မွတ်စလင်ဘာသာရေးစစ်ပွဲဆင်နွှဲသူတွေဗြိတိန်နိုင်ငံတွင်ပြန်လာမဲ့အရေးတားဆီးနိုင်မဲ့အကြမ်းဖက်မှုတိုက်ဖျက်ရေးဥပဒေကိုမကြခင်မှာကြီးညာမယ်လို့ဗြိတိန်ဝန်ကြီးချုပ်ဒေးဗစ်ကင်မရွန်ကပြောဆိုလိုက်ပါတယ်။ဒီဥပဒေပြုမှုဟာဆိုရင်အကြမ်းဖက်သမားတွေလူသံတရရှိထားသူတွေနိုင်ငံရဲချားမှာရှိနေစဉ်အတွင်းသူတို့ရဲ့ပြပခီးသွွာလာခွင့် passport စာအုပ်တွေကိုဖျက်သိမ်းတာအပါအဝင်ဒီလူတွေကိုခီးသွွာလာမှုကနေကာကွယ်တားဆီးနိုင်ဖို့ဖြစ်တယ်လို့ Mr. Cameron ကဒီကနေ့ Australia နိုင်ငံမှာပြောဆိုလိုက်တာဖြစ်ပါတယ်။ Canberra မြို့က Australia လွှတ်တော်မှာမိန့်ခွန်းပြောစဉ်အတွင်းဗြိတိန်ဝန်ကြီးချုပ်ကအခုလိုထည့်သွင်းပြောဆိုခဲ့တာဖြစ်ပါတယ်ရှင်။
ကမ္ဘာရာသီဥတုပွန်ွေးလာတာကြောင့်တဘာဝဘေးအန္တရာယ်တွေထပ်ဖြစ်လာဖို့ရှိတဲ့အကြောင်းခန့်မှန်းပြောဆိုမှုတွေရှိနေပါတယ်။သိပ္ပံကြမ်းတဲ့တစ်ခုမှာကြွမ်းကျင်သူတွေရေးသားထားချက်အရဒီနှစ်နောက်ပိုင်းမှာမိုးကြိုးပြင့်မှုပေါင်း90ရာခိုင်နှုန်းကျော်ပိုလာဖို့ရှိတယ်လို့ဆိုပါရယ်။မတူညီတဲ့ရာသီဥတုတွေကိုစံနမူနာထားပြီးတွက်ချက်ရမှာတော့တက်ဂရစ်2100မှာကမ္ဘာအပူချိန်4ဒီဂရီစင်တီဂရိတ်ထိတိုးလာနိုင်တယ်လို့ခန့်မှန်းထားပါရယ်ရှင်။ထိုက်တန်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုမတ်သိန်ကြီးထိုင်းနဲ့နန်းလောင်ကကြေညာပေးခဲ့တာဖြစ်ပါတယ်ရှင်။ဒီညနေတော့သမ္မတအိုဘားမားသတင်းတွေကိုဝေဝေဆဆလေးတင်ဆက်ပေးသွားပါမယ်။အရင်ဆုံးတော့ဒေါအောင်ဆန်းစုကြည်နဲ့တွေ့ဆုံပြီးပြုလုပ်တဲ့သတင်းစာရှင်းလင်းပွဲအကြောင်းကိုကြည့်အောင်ပါ။အမေရိကန်သမ္မတဘရက်အိုဘားမားကမြန်မာပြည်ပြင်ပြောင်းလဲရေးရေချိန်ကို2015ရွေးကောက်ပွဲကိုလွတ်လပ်မျှတစွာကျင်းပရေးဖွဲ့စည်းပုံပြင်ဆင်ရေးမှလည်းကန့်သက်ချက်တွေအစအများပါဝင်နိုင်အောင်ဆောင်ရွက်ပေးရေးစတာတွေနဲ့တိုင်းတာစောင့်ကြည့်မှဖြစ်တယ်လို့သမ္မတဦးသိန်းစိန်နဲ့တွေ့ဆုံစဉ်မှာပြောဆိုခဲ့တယ်လို့ပြောလိုက်ပါတယ်။အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ဥက္ကဋ္ဌဒေါအောင်ဆန်းစုကြည်ကတော့လွတ်တော်မှာအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကလူနည်းစုအနေနဲ့ဖြစ်ပေမဲ့လည်းပြည်အားအချိုးကျကိုစားပြုစနစ်ကိုကန့်ကွက်တာအထမြောက်ခဲ့တဲ့အကြောင်းဒါကြောင့်ဖွဲ့စည်းပုံပြင်ဆင်ရေးကိုလည်းပြည်သူလူထုဆန္ဒနဲ့အညီပြင်ဆင်ရေးဇွဲမလျှော့ပဲဥပဒေပေါင်းအတွင်းကဆက်လက်စ조사သွားမယ်လို့ပြောကြားလိုက်ပါတယ်။အပြည့်အစုံကိုတော့ရန်ကုန် VOA ရုံးခွဲတာဝန်ခံဒေါခင်စိုးဝင်းကတင်ပြထားပါတယ်
။ကောင်းပါပြီရှင်။မြန်မာနိုင်ငံကိုရောက်ရှိနေတဲ့ American သမ္မတ Barack Obama ဟာဒီကနေ့ရန်ကုန်မြို့ကိုရောက်ရှိစဉ်မှာမြို့သားဒီမိုကရေစီဖွဲ့ချုပ်ဥက္ကဋ္ဌဒေါအောင်ဆန်းစုကြည်ကိုသူ့ရဲ့နေအိမ်မှာတနအီကြာသွားရောက်တွေ့ဆုံပြီးတော့ပူးတွဲသတင်းစာရှင်းလင်းပွဲပြုလုပ်ခဲ့ပါတယ်။
And I was very specific with the president in terms of how we will measure whether or not the transition has been fully realized.
တမလာဦးသိန်းစိန်နဲ့တွေ့တုန်းကပြည်ပြည်ပြောင်းလဲရေးဘလောက်ထိအပြည့်အဝအကောင့်ထဲဖို့ပြီးပြီလဲဆိုတာကိုကျွန်တော်တို့ဘယ်အချက်တွေနဲ့ဘလို့တိုင်းတာမလဲဆိုတာကိုအတိအကျပြောပြခဲ့ပါတယ်။နံပါတ်1ချက်ကတော့ရွေးကောက်ပွဲကိုတတ်မှတ်ရက်အတွင်းကျင်းပပေးဖို့ပါ။နောက်ကျနောက်နေနေတာတွေကိုကျွန်တော်တို့မတွေ့ကြပါဘူး။လွတ်လပ်ပြီးတရားမျှတတဲ့ပွင့်လင်းမြင်သာတဲ့ရွေးကောက်ပွဲကနေတဆင့်ပြည်သူရဲ့ဆန္ဒကိုကြားသိရဖို့အချိန်တန်နေပြီဖြစ်ပါတယ
်။မြမအပြုပြင်ပြောင်းလဲရေးလုပ်ငန်းစဉ်မှာနိုင်ငံရေးအကျဉ်းသားတွေကိုလွှတ်ပေးခဲ့တာ၊စစ်တပ်ကကလေးစစ်သားတွေလွှတ်ပေးနေတာ၊သတင်းစာလွတ်လပ်စွာထုတ်ဝေခွင့်ပြုတာစတဲ့တိုးတက်မှုတွေကိုတွေ့နေရပေမဲ့လို့နောက်ထပ်ဆောင်ရွက်စရာတွေအများကြီးကျန်နေသေးတဲ့အကြောင်းနဲ့ဖွဲ့စည်းပုံပြင်ဆင်ရေးလိုအပ်ချက်တွေနဲ့ပတ်သက်လို့လည်းသမ္မတအိုဘားမားကအခုလိုထောက်ပြလိုက်ပါတယ
်။ I indicated to the president that the constitution amendment process needs to reflectinclusion rather than exclusion that
ဖွဲ့စည်းပုံပြင်ဆင်ရေးဟာဟိုလူမပါရဘူးဒီလူမပါရဘူးဆိုတာထက်အားလုံးပါဝင်နိုင်ရေးကိုထင်ဟပ်ဖို့လိုတယ်လို့လည်းသမ္မတဦးသိန်းစင်ကိုကျွန်တော်ပြောပြခဲ့ပါတယ်မြမအဖွဲ့စည်းပုံအခြေခံဥပဒေမှာပါတဲ့အချက်တချို့ဟာတိတ်အဓိပ္ပာယ်မရှိဘူးလို့ယူဆပါတယ်ဒါပေမဲ့နောက်ဆုံးမှာဘလို့ပြင်ဆင်မယ်ဆိုတာကိုတော့ပြည်သူလူထုအပေါ်မှာပဲမူတည်ပါတယ်ဥပမာကျွန်တော်နားမလည်တဲ့ဖွဲ့စည်းပုံမှာပါတဲ့အချက်တခုကသားသမီးတွေကဘယ်သူတွေလဲအဲ့ဒီသားသမီးတွေကြောင့်သမရအဖြစ်ရွေးခံခွင့်မရှိဘူးဆိုတာကတော့ကျွန်တော်တို့အတွက်အသိအဓိပ္ပာယ်မရှိလာပါဘူး
။ဒေါအောင်ဆန်းစုကြည်ကတော့ဖွဲ့စည်းပုံပြင်ဆင်ရေးပြည်သူ့ဆန္ဒနဲ့အညီဆက်လက်စ조사နေတဲ့အကြောင်းအခုလိုပြောဆိုသွားပါတယ်
။ We've just spent one afternoon debating the question of constitutional amendment. I think perhaps some of you may have
ဖွဲ့စည်းပုံပြင်ဆင်ရေးနဲ့ပတ်သက်ပြီးတော့လွှတ်တော်မှာနေ့တစ်ဝက်လောက်ပဲအပြန်အလှန်အခြေတင်ဆွေးနွေးခဲ့ရသေးတာပါတဲ့။တချို့လည်းကြားပြီးဖြစ်မှာပါလို့ဆိုပါတယ်။ပြားလို့ခေါ်တဲ့အချိုးကျကုစားပြုစနစ်ကိုရွေးကောက်ပွဲတွေမှာအခုဆိုရင်ကျင့်သုံးဖို့ဖြစ်နိုင်တော့ပါဘူးတဲ့ဒီကိစ္စစပြီးဆွေးနွေးကြတော့ကအများကပြောကြတယ်လို့ဆိုပါတယ် NLD ဟာလွှတ်တော်မှာလူနည်းစုဖြစ်နေတာကြောင့်ကန့်ကွက်လို့ရမှာမဟုတ်ဘူးလို့ထင်ခဲ့ကြတာလို့ဆိုပါတယ်နိုင်ငံရဲ့အနာဂတ်အတွက် NLD အနေနဲ့မမမမရက်ပြီးဆောင်ရွက်နေတာဖြစ်ပါတယ်တဲ့အနိုင်ယူလို့တဲ့စိတ်ဓာတ်နဲ့လုပ်နေကြတာမဟုတ်ပါဘူးတဲ့အခုလေပြည်သူတွေရဲ့ဆန္ဒနဲ့အညီဖွဲ့စည်းပုံအခြေခံဥပဒေမှာပါတဲ့ပြင်ဆင်တဲ့အချက်တွေကိုပြင်ဆင်ဖို့ဆက်ပြီးစ조사သွားမှာဖြစ်တယ်လို့ပြောပြသွားတာပါမြန်မာနိုင်ငံမှာသတင်းသမားတွေအဖမ်းခံနေရတာအသက်ခံနေရတာတွေနဲ့ပတ်သက်ပြီးတော့သမ္မတဦးသိန်းစိန်နဲ့တွေ့ဆုံစဉ်မှာတဦးချင်းတယောက်ချင်းအကြောင်းကိုမပြောဖြစ်ခဲ့ပေမဲ့လို့သတင်းလွတ်လပ်ခွင့်အခြေခံမူတွေနဲ့ပတ်သက်ပြီးဆွေးနွေးနိုင်ခဲ့တယ်လို့သမ္မတအိုဘားမားကဆိုပါတယ
် I brought up a basic principle that I stated earlier which is that a free press is a foundation for any democracy.
တဲ့ဒင်းလူလတ်ခွင့်ဆိုတာဒီမိုကရေစီရဲ့အုတ်မြစ်ဖြစ်တယ်ဆိုတဲ့အခြေခံမူကိုတော့ပြောပြဖြစ်ပါတယ်။အစိုးရရဲ့လှုပ်ဆောင်ချက်တွေကိုလူထုကိုရှင်းလင်းတင်ပြဖို့တဲ့ဒင်းတောက်ကိုအားထားရတာဖြစ်ပါတယ်။အစိုးရကတဲ့ဒင်းတောက်တွေကိုထိန်းချုပ်နေမယ်ဆိုရင်တော့ ဆိုရရဲ့တာဝန်ခံမှုတာဝန်ယူမှုတွေကိုသိရှိနိုင်ဖို့လူထုအတွက်အခက်အခဲဖြစ်မှာဖြစ်ပါတယ်။သတင်းသမားတွေဟာလိုအပ်တဲ့ပေါင်းကူးဖြစ်ပါတယ်။ဒါတွေအတွက်အသွင်ကူးပြောင်းရေးလုပ်နေကြတဲ့ကာလလို့ယူဆပါတယ်။အရင်တစ်ခေါက်ဒါတော့ခါထပ်ပို့ပြီးတော့တက်တက်ကြွကြွဆွေးနွေးနေကြပုံရပါတယ်။ဒါပေမဲ့ဒီလောက်နဲ့ပဲကျေနပ်နှစ်သက်နေလို့မရပါဘူး။သတင်းသမားတွေထောင်ချနေတဲ့အဖမ်းခံရတယ်၊အသက်ခံရတယ်၊အနောက်ရှက်ခံရတယ်၊ပြစ်ဒဏ်ပေးခံရတယ်စသဖြင့်ကြားနေရရင်တော့အဲ့ဒီအဆိုရဟာဒုက္ခရောက်နေလို့ပါပဲ။ဒီဆိုရနဲ့ပဲဖြစ်ဖြစ်ဘယ်ဆိုရနဲ့ပဲဖြစ်ဖြစ်သတင်းသမားတွေဒုက္ခရောက်နေတယ်လို့ကြားရင်ကျွန်တော်တို့ကထောက်ပြပြောဆိုမှာပဲဖြစ်ပါတယ
်နေပြည်တော်ကနေဒီကနေ့ရန်ကုန်မြို့ကိုရောက်ရှိလာတဲ့သမရဥပမဟာခရီးရောက်မဆိုင်ဆိုသလိုပဲရန်ကုန်မြို့လေကအတွင်းအများရုံဟောင်းကိုတွားရောက်လေ့လာခဲ့ပါတယ်ဒီကနေ့စုလီဖျားတဝိုက်မှာရှိတဲ့ခရီးရန်ဖျားရှိခိုးကျောင်းနဲ့ဂျူလီယာဆွန်နီဘလီကျောင်းတွေကိုကားနဲ့လှည့်ပတ်လေ့လာပြီးမှဒေါအောင်ဆန်းစုကြည်အိမ်ကိုရောက်ရှိလာခဲ့တာဖြစ်ပါတယ်ရှင်
ဒါကတော့အမေရိကန်သမ္မတဘာရက်အိုဘားမားနဲ့ဒေါအောင်ဆန်းစုကြည်တို့တွေ့ဆုံပြီးတဲ့နောက်ပြုလုပ်တဲ့သတင်းစာရှင်းလင်းပွဲနဲ့ပတ်သက်ပြီးတော့ဒေါခင်ဆိုဝင်းတင်ပြခဲ့တာပါဒီတွေ့ဆုံမှုအပြီးလူမှုအခြေပြုအဖွဲ့တွေနဲ့တွေ့တဲ့အကြောင်းကိုလည်းဆက်ပြောပြပါမယ်မြန်မာနိုင်ငံမှာလူ့ခွင့်ရချိုးဖောက်မှုတွေရှိနေတုန်းဖြစ်လို့အမေရိကန်ပြည်ထောင်စုအနေနဲ့မြမပြုပြင်ပြောင်းလဲရေးအပေါ်တိတ်အကောင်းမမြင်ပါနဲ့လို့မြမအရက်ဖက်အဖွဲ့အစည်းတွေကအမေရိကန်သမ္မတအိုဘားမားနဲ့တွေ့ဆုံစမှာပြောဆိုလိုက်ပါတယ်မြန်မာနိုင်ငံတွင်းကအရက်ဖက်အဖွဲ့အစည်းတွေရဲ့အခန်းကဏ္ဍလက်ရှိဖြစ်ပျက်နေတဲ့နိုင်ငံရေးလူမှုရေးပြည်ရင်းငြိမ်းချမ်းရေးစတဲ့လူခွင့်ရေးအခြေအနေတွေကိုလူမှုအခြေပြုအရက်ဖက်အဖွဲ့အစည်းတွေကဒီကိုယ်စားလှယ်15ဦးကနေပြီးတော့သမရနဲ့တိုက်ရိုက်ဆွေးနွေးခဲ့တာဖြစ်ပါတယ်ဒီကနေ့ရန်ကုန်မြို့အမေရိကန်တန်ယုံမှာတွေ့ဆုံခဲ့တဲ့ဆွေးနွေးပွဲအသေးစိတ်ကိုတော့မတ်စုမုံကဆက်ပြီးတော့ပြောပြပေးပါမယ်ရှင်
နိုဝင်ဘာလ14ရက်နေ့နေ့လည်ခင်းမှာအမေရိကန်သမ္မတအိုဘားမားနဲ့မြန်မာနိုင်ငံကအရက်ဖက်အဖွဲ့အစည်းကကိုယ်စားလှယ်15ဦးအမေရိကန်တန်ယုံမှာတီးတန့်တွေ့ဆုံခဲ့ကြတာဖြစ်ပါတယ်မြန်မာနိုင်ငံတွင်းမှာဖြစ်ပွားနေတဲ့ပြည်တွင်းစစ်မှီးအကြမ်းဖက်ပြည်ပခါတွေကြားလုံခြုံမှုမရှိတဲ့နိုင်ငံသားတွေရဲ့ဘဝနောက်မျိုးသမီးနဲ့ကလေးငယ်တွေရဲ့လူခွင့်ရေးချိုးဖောက်ခံရမှုအခြေအနေသတင်းမီဒီယာလွတ်လပ်ခွင့်ဆုတ်ယုတ်လာနေတဲ့အနေအထားစတာတွေကိုအမေရိကန်သမ္မတအိုဘားမားနဲ့ဓာတ်ရိုက်ဆွေးနွေးခဲ့ကြတာဖြစ်ပါတယ်မြန်မာနိုင်ငံတွင်းကလူခွင့်ရေးချိုးဖောက်ခံရစေအနေအထားတွေကိုတင်ပြခဲ့တာပတ်သက်လို့ကိုရိုင်းတက်ရောက်ခဲ့တဲ့ညီမချင်းမြန်မာ equality မြန်မာရဲ့ညွှန်ကြားရေးမှူးဦးအောင်မျိုးမင်းကအခုလိုပြောပြပါဗျ
။အဓိကကတော့ကျွန်တော်တိုင်းပြည်မှာဒီလူတဦးတယောက်ချင်းပေါ်မှာလည်းလူခွင့်ချိုးဖောက်မှုတွေဆက်လက်ရှိနေသလိုအမျိုးသမီးတွေ၊ကလေးငယ်တွေ၊နောက်မီဒီယာတွေ၊လူထုချင်းဖြစ်တဲ့သူတွေပေါ်မှာလည်းခွဲခြားဆက်ဆံမှုတွေရှိနေတယ်။အဲ့ဒီဟာမျိုးတွေကိုပပြဖို့လှုပ်ဆောင်မှုအတွက်ကတော့အစိုးရအနေနဲ့တိုင်းပြည်တွင်းမှာလုံခြုံသောကောင်းမွန်သောထိရောက်သောလူခွင့်စောင့်ကြည့်မှုရန်နေရာကိုထူထောင်မှုလိုအပ်ပါတယ်။အဲ့ဒါမရှိမချင်းကတော့ကျွန်တော်တို့လူခွင့်ချိုးဖောက်တဲ့သူတွေကိုတစ်ဖက်ကအားပေးအားမြောက်ပြုရလို့တလို့တစ်ဖက်ကလည်းကျွန်တော်တို့တိုင်ကြားမှုတွေရန်နေရာမရှိတဲ့အတွက်ချိုးဖောက်ခံရတဲ့သူတွေမှာတရားဥပဒေကိုရရှိခံစားဖို့မရှိဘူးဆိုတဲ့အချက်ကိုထောက်ပြတယ်။လူခွင့်ကာကွယ်စောင့်ရှောက်နိုင်သောစောင့်ကြသောရန်နေရာတွေရှိဖို့အတွက်လိုအပ်နေတဲ့အချက်ကိုနိုင်ငံတကာအနေနဲ့သဘောပေါက်ပြီးတော့ဒီကိစ္စတွေကိုကောင်းမွန်တဲ့စနစ်တွေဖြစ်ထွန်းလာဖို့အတွက်တိုက်တွန်းပေးပါဒါတွေကိုလှုပ်ဆောင်ပေးပါလို့ကျွန်တော်အနေနဲ့တင်ပြခဲ့ပါတယ်ခင်ဗျာ
။သမရဥသိန်းစိတ်ဦးဆောင်တဲ့အရက်သားအစိုးရလက်ထက်ပြုပြင်ပြောင်းလဲရေးလမ်းကြောင်းဖော်ဆောင်နေချိန်မှာပဲပြည်သူတွေအတွက်လုံခြုံစိတ်ချရတဲ့တရားဥပဒေစိုးမိုးမှုအားနည်းနေသေးတဲ့အချက်ကိုလည်းအဓိကထားဆွေးနွေးခဲ့ကြတယ်လို့ကိုရိုင်းတက်ရောက်ခဲ့တဲ့ Triangle Woman အဖွဲ့ရဲ့ဒါရိုက်တာမခင်လေးကပြောပါတယ
်။တို့ပြည်တွင်းမှာဖြစ်နေတဲ့အခြေအနေတွေကတို့မြင်တယ်လို့အကောင်းကြီးတွေမဟုတ်ဘူးအကောင်းမြင်လို့နာမျိုးတွေကမဟုတ်သေးဘူးတကယ်မှအခက်အခဲတွေ challenges တွေ key challenges တွေဆက်ပြီးတော့ရှိနေသေးပဲ crisisအမေထားအောင်ဥတီဖို့ရှိနေသေးတယ်ဆိုတော့ကျွန်တော်တို့အားလုံးကဟို issue ပေါင်းစုံလုပ်နေတဲ့လူတွေကသင်ပြနိုင်တဲ့အခါကျတော့သင်ပြရည်ဆိုလို့ရှိရင်လည်းပထမက IDP camp ကဒုက္ခသည်အကြောင်းတွေလည်းပြောတယ်အကူအညီပေးဖို့အကြောင်းတွေလည်းပြောတဲ့အခါကျတော့ကျန်တဲ့အပိုင်းကတော့သူတို့အပိုင်းပေါ်သူတို့ဘလောက်ဆက်ဆောင်ရမယ်ပြောရရင်တော့ကျမတို့ကကျမတို့အားကျမတို့ကိုးရမှာပဲကိုကကိုလောက်ရမှာပဲဒါပေမဲ့နိုင်ငံတကာရှုမြင်သုံးသပ်နေရတာတော့အဲတိတ်မဟုတ်သေးဘူးဆိုတော့ကျမတို့ဟိုပေါ်လွင်အောင်တော့ပြောပြလိုက်နိုင်တာပေါ့နော်
နိုင်ငံရဲ့ပြုပြင်ပြောင်းလဲရေးမှာအရက်ဖက်အဖွဲ့အစည်းတွေရဲ့အခန်းကဏ္ဍအရေးပါမှုတွေကိုအစိုးရအနေနဲ့လည်းနားလည်သဘောပေါက်မှုနဲ့ပူးပေါင်းလက်တွဲဆောင်ရွက်မှုတွေကိုအချိန်မြင့်ဆောင်ရွက်နိုင်မှုနိုင်ငံတကာရဲ့အကူအညီအားပေးမှုကလည်းလိုအပ်တယ်ဆိုတာကိုဆွေးနွေးခဲ့ကြတဲ့အကြောင်းဥအောင်မျိုးမင်းကပြောပါတယ်
အရက်ဖက်လူအဖွဲ့အစည်းတွေရဲ့အင်အားကိုဒီကောင်းကောင်းသဘောပေါက်တယ်လို့ဒီအရက်ဖက်လူအဖွဲ့အစည်းတွေပါဝင်မှုမရှိဘဲနဲ့တော့တိုင်းပြည်ရဲ့ဒီမိုကရေစီလမ်းကြောင်းမှန်မှန်ကန်ကန်မချစ်တတ်နိုင်ဘူးဆိုတော့သူသဘောပေါက်တဲ့အကြောင်းဆက်စပ်ချင်းပြောပါတယ်ကျွန်တော်တို့တော်တော်အင်အားရှိပါတယ်ဒီအတန်တွေရဲ့အပေါ်မှာမူတည်ပြီးတော့သူရဲ့နိုင်ငံရေး policy ချမှတ်တဲ့အချိန်မှာထည့်သွင်းစဉ်းစားမယ်ဆိုတော့အားရှိစေရပါပဲနောက်တစ်ခုကတော့ဒီမီဒီယာကဏ္ဍတို့ဒီအမျိုးသမီးတွေအထူးသဖြင့်မတန်ဆာအမျိုးသမီးတွေရဲ့စွန့်ရစ်တင်တဲ့ကိစ္စနဲ့ပတ်သက်ပြီးတော့အကူအညီတွေကိုလည်းအမေရိကန်အစိုးရကဒါပေးဖို့အတွက်စိတ်ဆန္ဒရှိတဲ့အကြောင်းပြင်ပြသွားခြင်းကဒါကျွန်တော်တို့အကျိုးရှိနိုင်တဲ့အနေအထားမျိုးဖြစ်ပါတယ်ခင်ဗျာ
န နောက်မြန်မာနိုင်ငံပေါ်မှာထားတဲ့အမေရိကန်အစိုးရရဲ့မူဝါဒနဲ့ပတ်သက်လို့အရက်ဖက်အဖွဲ့အစည်းတွေရဲ့သဘောထားယက်တီချက်ကိုလည်းပြုံးပြင်းလင်းလင်းဆွေးနွေးခဲ့ကြတယ်လို့မက်ခင်လေးကဆိုပါတယ
် US ရဲ့ policy ကိုပေါ့နော်ဆက်ပြီးတော့ချိန်ဖို့ပေါ့နော်ဟို carrot and stick policy ပေါ့နော်စူပေးတန်ပေးချက်ကိုဆက်ပြီးတော့အကျဉ်းသုံးဖို့ပေါ့စူပေးပဲပေးပြီးတော့ထမ်းမပေးတဲ့နေရာမျိုးကိုလည်းမလုပ်ဖို့ပေါ့နောက်ပြီးတော့ targeted sanction ကိုလည်းဆက်ပြီးတော့ကျင့်သုံးဖို့လိုအပ်သေးတယ်ဆိုတဲ့ဟာကိုလည်းပြောတယ်နောက်ကဒီ US policy ကို review လုပ်ဖို့ဆိုပြီးတော့ဒီမှာတိုက်တွန်းလိုက်တာပေါ့နော
်အမေရိကန်သမ္မတအိုဘားမားနဲ့တွေ့ဆုံခဲ့ကြတဲ့အရက်ဖက်အဖွဲ့အစည်းကိုယ်စားလှယ်တွေကတော့အမျိုးသမီးအခွင့်အရေးအလုပ်သမားအခွင့်အရေးမျိုးရအခွင့်အရေးနဲ့သဘာဝပတ်ဝန်းကျင်ထိန်းသိမ်းစောင့်ရှောက်ရေးကချင်ငင်းငန်းရေးစတဲ့တိုင်းရင်းသားရေးလှုပ်ရှားတဲ့သူတွေတွေ့ဆုံခဲ့ကြတာဖြစ်ပါတယ်ရန်ကုန်မြို့အမေရိကန်တန်ယုံမှာနေ့လယ်တနာရီကနေ3နာရီခွဲအထိအရက်ဖက်အဖွဲ့အစည်းကိုယ်စားလှယ်တွေကအမေရိကန်သမ္မတအိုဘားမားနဲ့အတူအမေရိကန်အမျိုးသားလုံခြုံရေးဒုတိယအကြံပေးပုဂ္ဂိုလ်ဘန်ရော့ရှ်နဲ့အမျိုးသားလုံခြုံရေးအကြံပေးဆူဇန်ရိုက်စ်နဲ့ပါတွေ့ဆုံခဲ့ကြတာဖြစ်ပါတယ်ရှင
်။မဆုမွန်ပြပြခဲ့တာဖြစ်ပါတယ်ရှင်။အခုဆက်ပြီးတော့သမ္မတအိုဘားမားရဲ့အရှိတောင်အရှာလူငယ်တွေနဲ့တွေ့ဆုံပွဲအကြောင်းကြည့်အောင်ပါ။သမ္မတအိုဘားမားဟာရန်ကုန်တက္ကသိုလ်ဆင်ရတုခန်းမမှာမြန်မာအပါဝင်အရှိတောင်အရှာဒေသကလူငယ်တွေနဲ့တွေ့ဆုံရမှာဒီဒေသတွင်လူငယ်တွေဟာအနာဂတ်ဒေသတည်ငြိမ်မှုဖွံ့ဖြိုးမှုအတွက်အရေးကြီးတယ်လို့ဒီအတွက်အမေရိကန်ပြည်ထောင်စုအနေနဲ့ပူပေါင်းကူညီသွားမယ်လို့အားပေးပြောကြားသွားပါတယ်မြန်မာနိုင်ငံကဒေါအောင်ဆန်းစုကြည်တို့မင်းကိုနိုင်တို့ကိုဆန်ထားပြီးဒေသပြောင်းလဲတိုးတက်မှုကိုဦးဆောင်သွားကြဖို့ကိုလည်းတိုက်တွန်းသွားပါတယ်ဆင်ရတုခမ်းမမှာပြောကြားခဲ့တဲ့သမ္မတအိုဘားမားရဲ့မိန့်ခွန်းကောက်နှုတ်ချက်တချို့ကိုတော့ကိုသားညုံကဆက်ပြီးတော့ပြောပြပေးပါရှင
်ရန်ကုန်တက္ကသိုလ်ဆင်ရတုခမ်းမမှာဒီကနေ့ညနေ၄နာရီကစပြီးတော့မြန်မာအပါအဝင်အရှိတောင်အရှာလူငယ်တွေနဲ့တနအီနီးပါးကြာတွေ့ဆုံရမှာဒီအရှိတောင်အရှာလူငယ်တွေရဲ့အရေးပါမှုအမေရိကန်ပြည်ထောင်စုအနေနဲ့ဒီလူငယ်တွေကိုအလေးထားမှုစတွေကိုသမ္မတဥပမာကအဓိကထားပြောဆိုခဲ့ပါတယ်။ဒေသတွင်းလူငယ်တွေဟာအရှိတောင်အရှာတင်မကပဲနဲ့27ရာစုကမ္ဘာရုပ်လုံးကိုလည်းပုံဖော်ပေးမဲ့သူတွေဖြစ်တယ်လို့သမ္မတဥပမာကပြောခဲ့ပါတယ
်။ As President of the United States, I've made it a priority to deepen America's ties with Southeast Asia, in particular with the young people of Southeast Asia.
အမေရိကန်ရဲ့အရှိတောင်အရှာဒေသဆက်ဆံမှုခိုင်မာနေဆိုင်အောင်အမေရိကန်သမ္မတအနေနဲ့ဦးစားပေးဆောင်ရွက်သွားနေပါတယ်။သူတို့ပြည်ရှစ်တောင်အရှာဒေသလူငယ်တွေနဲ့ဆက်ဆံရေးဖြစ်ပါတယ်။အင်ဒိုနီးရှားမှာကျွန်တော်ငယ်ချိန်ကကြီးပြင်းခဲ့တဲ့အတွက်ဒီဒေသကိုဆွဲလန်းတွေ့တာမိတာကြောင့်တည်းမဟုတ်ပါဘူး။ဆယ်နိုင်ငံပါအာဆီယံဒေသဟာကမ္ဘာလူဦးရေ7ဘုံ2ဘုံရှိသလိုအာဆီယံဒေသလူဦးရေ3ဘုံ9ဘုံဟာအသက်25နှစ်အရလူငယ်တွေဖြစ်တဲ့ဆိုတာကိုအဓိကကြောင်းရင်းတစ်ရဖြစ်ပါတယ်။စီးပွားရေးဖွံ့ဖြိုးလာပြီးဒီမိုကရေစီပေါ်ထွန်းလာနေတဲ့ဒီဒေသမှာမတူကွဲပြားမှုတွေဆုံးလင်းပါတယ်။သမုဒ္ဒရာကြီးတွေကျွန်းစုတွေတစ်တောတွေမြို့ပြတွေရှိသလိုမတူညီတဲ့လူမျိုးစုတွေဘာသာရေးအယူအဆတွေပေါင်းစုံပါတဲ့ဒီဒေသဟာ27ရာစုကိုပုံဖော်ပေးပါလိမ့်မယ
်မြန်မာနိုင်ငံနဲ့ပတ်သက်လို့ကတော့မြန်မာနိုင်ငံဟာအစဉ်အလာအရမတူညီတဲ့လူမျိုးတွေမတူညီတဲ့ဘာသာတွေပေါင်းစုထားတဲ့ဒေသတွင်းကစံပြုတ်နေရာတစ်ခုဖြစ်ပြီးတော့မကြာခင်နှစ်တွေအတွင်းကအပြောင်းလဲတွေအတိုးဆုံးရှိခဲ့တယ်လို့သမ္မတဥပမာကပြောပါတယ်ဒါပေမဲ့လည်းမြန်မာနိုင်ငံအပြောင်းလဲမှာလိုအပ်ချက်တွေရှိနေသေးတာကိုလည်းသမ္မတဥပမာကသူ့ရဲ့မိကွန်းထဲမှာအခုလိုထောက်ပြပြောပါတယ်
We've seen some progress and we should acknowledge that progress. We also know though that despite the fact that political prisoners have been released and people are more engaged in political dialogue.
ငွေရတဲ့သုံးနှစ်အတွင်းမှာတိုးတက်မှုတွေမြင်ခဲ့ရတဲ့ဒါတွေကိုလိလိပြထားလို့မရပါဘူး။နိုင်ငံရေးကျင်းသားတွေလွတ်လာတဲ့ပြည်သူတွေနိုင်ငံရေးဆွေးနွေးပြောဆိုမှုတွေမှာပုံပြီးပါဝင်ခွင့်ရလာတဲ့လွှတ်တော်နဲ့ရပ်ဘက်လူမှုအဖွဲ့အစည်းတွေပေါ်လာတဲ့ဒါပေမဲ့ဒီလိုပြုပြင်ပြောင်းလဲမှုတွေမလုံလောက်သေးပါဘူး။သတင်းတော်တွေတိုင်းသားလူနည်းစုတွေအပေါ်နှိပ်ကွပ်တိုက်ခိုက်မှုတွေရှိနေတုန်းဖြစ်ပါတယ်။ကျခိုင်ပြည်နယ်အတွင်းဖိနှိပ်မှုသွေးခွဲဆက်ဆံခံရမှုတွေကကြုံနေရတဲ့လူနည်းစုတွေနဲ့ပတ်သက်တဲ့လူရည်တည်ရှင်သန်မှုဆန္ဒချင်းတွေပေါ်မှာအမေရိကန်ပြည်ထောင်စုအနေနဲ့အထူးစိုးရိမ်မကင်ရှိနေဆဲပ
ါ15မိနစ်ကြာကြာပြောသွားတဲ့မေကွန်းထဲမှာပဲမြန်မာနိုင်ငံကိုမကြခင်မှာအမေရိကန်ပြည်ထောင်စုရဲ့ Peace Corps အစီအစဉ်စတင်မယ်ဆိုတာကြေညာသွားသလိုပဲဒီအစီအစဉ်ဟာအမေရိကန်လူငယ်တွေနဲ့မြန်မာလူငယ်တွေပို့ပြီးတော့ထိတွေ့ဆက်ဆံခွင့်ရမယ့်အစီအစဉ်ဖြစ်တယ်လို့ပြောပါတယ်တချိန်ထဲမှာတော့ဒီမိုကရေစီနဲ့အခွင့်အရေးလှုပ်ရှားမှုတွေအတွက်စင်ဆက်မပြတ်ကြိုးစားလှုပ်ဆောင်သွားဖို့လိုအပ်ချက်ကိုမြန်မာစကားပုံကိုမြန်မာလိုပြောဆိုသွားတာကြောင့်မလို့လူငယ်တွေအတော်ပွဲကြခဲ့ပါတယ
်။ Now, I understand there's a Burmese saying. I've got to make sure that I say this right. Nom mite dime. Help me out. Is that right?
မြန်မာစကားပုံမှာလည်းရှိပါလေ။ Nom mite dai တိုင်းတိုင်းချရစူရပါလေ
။
ခုခေတ်မျိုးဆက်လူငယ်တွေနဲ့ပတ်သက်လို့အရင်ကမျိုးဆက်တွေထက်ပိုပြီးတော့အခွင့်အလမ်းရှိပြီးတော့ကမ္ဘာကိုအပြောင်းလဲလုပ်နိုင်အောင်စွမ်းပူရှိနေတယ်လို့သမ္မတဥပမာကပြောဆိုအားပေးသွားပါတယ
်။ So the future of this region, your region is not going to be determined by dictators or by armies. It's going to be determined by
ဒီတော့ငါကကအနာရှင်တွေစစ်တပ်ကဘုံဖော်ပြတမ်းမှာမဟုတ်ပါဘူး။ ဆိုဦးတီထွင်သူတွေတီထွင်ဖန်သီးသမားတွေအနာဂတ်ကိုမျှော်လင့်စိတ်ကူးသူတွေလူမှုအတိုင်းအဝိုင်းအတွက်ကူညီလှုပ်ဆောင်နေသူတွေကပြတ်တမ်းရမှာပါခင်ဗျားတို့ကဒီလိုဖြစ်အောင်ဦးဆောင်ရမယ့်သူတွေပါခင်ဗျားတို့အခုလူငယ်မျိုးဆက်ဟာဒီလူမှုအဖွဲ့အစည်းကိုပုံဖော်ဖို့အရင်မျိုးဆက်တွေတက်ကိုပို့ပြီးတော့ခွင့်သားပါတယ်ဘာကြောင့်လဲဆိုတော့ခင်ဗျားတို့ဟာဘယ်ဒေသဘယ်ရက်ကမဆိုအသိပညာတွေကိုရယူနိုင်တဲ့စွမ်းအားတွေရှိနေလို့ပါ
ဒေသအတွင်းလူငယ်တွေကိုချီးကျူးပြောဆိုရမှာနံမရီတက်ပြီးတော့ထုတ်ဖော်ပြောဆိုကြေညာပါတယ်ဒီထဲမှာမြန်မာနိုင်ငံကလူငယ်အမျိုးသားအမျိုးသမီးချို့လဲပါဝင်ပါတယ
် So Wei Wei Nu spent 7 years of her youth behind bars as a political prisoner and she called it her university about
Wei Wei Nu ကျင်းထောင်ထဲမှာခေါင်းနဲ့ကျင်းချခံခဲ့ရပါတယ်ဒါဟုတ်သူကဘဝတက္ကသိုလ်လို့ဆိုပါတယ်ခဲရခဲစစ်ရယူခဲ့တဲ့ဒီဂုံဒီဘွဲကိုတီးခန့်ခွင့်လွှတ်နားလည်ဖို့ဒီမိုကရေစီအတွက်ဆွံ့လွန်နေတာခံဖို့အတွက်အသုံးပြုနေပါတယ်ခင်ဗျားတို့မှာမုံတိဘူးကိုကြော်လာနိုင်မှုခွင့်လန်းနေရှိနေပါတယ်ခင်ဗျားတို့တိုင်းပြည်မှာဖိနှိပ်ချုပ်ချယ်မှုတဲ့လွတ်လပ်မှုတွေကြီးစိုးဖို့ကြောက်ရွံ့မှုတဲ့မျောလင်းချက်တွေကြီးစိုးနိုင်မှုလိုအပ်ပါမယ်ခင်ဗျားတို့တိုင်းပြည်မှာလမ်းသစ်ထွေမှုအင်အားရှိပါတယ်ဒီလုပ်ငန်းတွေမှာအမေရိကန်ပြည်ထောင်စုကလက်တွဲဆောင်ရွက်လိုပါတယ်ခင်ဗျားတို့အနာဂတ်ကိုဖော်ဆောင်ရမှာဖြစ်နိုင်တဲ့ဘက်ကကူညီချင်ပါတယ်ကမ္ဘာကြီးကိုပြောင်းလဲဖို့လိုအပ်တဲ့ရန်တရားတွေအဆက်အသွယ်တွေထောက်အကူတွေကိုပေးချင်ပါတယ်ဒီအတွက်ရှစ်တောင်အားရှလူငယ်မွေးထုတ်မှုစီစဉ်တဲ့ကိုတိုးချက်ဆောင်ရွက်တော့ပါမယ်ဒီတိုင်းလိုလို၈တောင်အားချဒေသကလူငယ်900ကိုလေးလာရေးအစီအစဉ်အတွက်အမေရိကန်ပြည်ထောင်စုကိုခေါ်ယူတော့ရမယ်။ဒီအစီအစဉ်ကနေခေါင်းဆောင်မှုတက်ပညာတွေအတွင်းမြင်တွေကိုဖလှယ်ကြမှာဖြစ်သလိုသူတို့ဒေသကိုပြန်ရောက်ရင်လည်းသူတို့ဒေသကိုပုံမှုခေါင်းဆောင်နိုင်တဲ့ဥစားမှုပေးပြီးကဘာကြီးကိုပြောင်းလဲတည်လုပ်နိုင်မှာဖြစ်ပါလေ
။၈တောင်အားချဒေသအတွင်းလူငယ်တွေကိုအားပေးဖို့အတွက်အမေရိကန်ပြည်ထောင်စုအနေနဲ့အကူအညီတွေပေးသွားမှာဖြစ်သလိုပဲတစ်ဖက်မှာထင်ရှားတဲ့မြန်မာခေါင်းဆောင်တွေကိုဆန့်ပြုတ်ပြီးတော့အပြောင်းလဲတွေလှုပ်ဆောင်သွားဖို့ကိုလည်းသမ္မတဥပမာကတိုက်တွန်းခဲ့ပါလေ။
နေစင်လိုလို၈တောင်အားချလူငယ်ထိပ်သီးဆွေးနွေးပွဲတွေကိုအမေရိကန်ကပြုလုပ်ပေးသွားမယ်ဆိုတာကိုဂွန်ယူဝမ်းမြောက်စွာကြေညာလိုပါတယ်။နေစင်လိုလို၈တောင်အားချလူငယ်ထိပ်သီးဆွေးနွေးပွဲတွေကိုအမေရိကန်ကပြုလုပ်ပေးသွားမယ်ဆိုတာကိုဂွန်ယူဝမ်းမြောက်စွာကြေညာလိုပါတယ်။သူတို့အောင်မြင်မှုတွေကိုပြန်လည်ဖလှယ်ပြီးပုံပြည့်အောင်မြင်အောင်ဆောင်ရွက်နိုင်ကြဖို့ဖြစ်ပါတယ်။ဒီစီစဉ်ကိုတုံးချပြီးတော့ဒေါန်ဆန်းစုကြည်တို့၊ကိုမင်းကိုနိုင်တို့ကိုနမူနာယူပြီးတည်ငြိမ်တိုးတက်တဲ့၈တောင်အားချဒေသဖြစ်လာအောင်ဆောင်ရွက်နိုင်ဖို့မျှော်လင့်ပါတယ်။
သမ္မတဥပမာဟာဒီနောက်ပိုင်းမှာတော့တက်ရောက်လာတဲ့မြန်မာနိုင်ငံကအပါအဝင်အရှိတအာရှလူငယ်တွေရဲ့မိ мян ချက်တွေကိုလည်းတူးချင်းစိတ်ရှိလက်ရှိဖြစ်ကြခဲ့ပါတယ်ခင်ဗျာ
။ကိုသားညွန့်ပြောပြခဲ့တာဖြစ်ပါတယ်ရှင်။နောက်နှစ်နာရီကြာထုတ်လွှင့်ပေးမယ့် VOA စီစဉ်မှာတော့နောက်ဆုံးရနိုင်ငံတကာသတင်းတွေနဲ့အတူပတ်စံကဏ္ဍတွေကိုနားဆင်ရဖို့ရှိပါတယ်။ VOA ရဲ့တောက်ကြနေညနေပဲအစီအစဉ်တွေအဆုံးမတက်ခင်အခုကြာနေသေးတဲ့အချိန်လေးအတွင်းမှာတော့နောက်ဆုံးရနိုင်ငံတကာသတင်းတွေကိုအချင်းချင်းပြီးတော့မတ်တင်ကြီးထိုက်ကကြေညာပေးပါမယ်ရှင်။
အမေရိကန်သမ္မတဘရက်ကိုဘားမားနဲ့မြန်မာဒီမိုကရေစီခေါင်းဆောင်ဒေါက်ဆန်းစုကြည်တို့ဒီကနေ့တွေ့ဆုံကြပြီး2015ရွေးကောက်ပွဲမတိုင်မီဒီမိုကရေစီပြည်ပင်ပြောင်းလဲရေးအခြေအနေတွေနဲ့အခင်းအကျင်းတွေကိုဆွေးနွေးခဲ့ကြပါတယ်။ဆွေးနွေးပွဲပြီးပြုလုပ်တဲ့သတင်းစာရှင်းလင်းပွဲမှာတော့မြန်မာပြည်ပင်ပြောင်းလဲရေးလမ်းခီးဟာအဖို့အထစ်တွေရှိနေပြီးပြည်ပင်ပြောင်းလဲရေးအပေါ်မှာအလွန်အကျွံအကောင်းမြင်လွန်းတာတွေကိုဒေါက်ဆန်းစုကြည်ကသတိပေးပြောဆိုခဲ့ပါတယ်။မြန်မာအခြေခံဥပဒေဟာမမျှတမှုတွေမတရားမှုတွေနဲ့ဒီမိုကရေစီနီလန်းလဲမကြဘူးလို့သူမကပြောပါတယ်။အမေရိကန်သမ္မတဘရက်အိုဘားမားကတော့မိသားစုဝင်တွေဘယ်သူဘယ်ဝါဖြစ်တာကြောင့်သမရအဖြစ်ဝင်ရောက်ရှင်ပြိုင်ခွင့်အခြေခံဥပဒေမှာပိတ်ပင်ထားတာဟာအတိတ်ပဲမရှိဘူးဆိုပြီးတော့သတင်းထောက်တွေကိုပြောခဲ့တာပါတယ်။ဒါ့အပြင်ဒီကနေ့လူငယ်တွေနဲ့တွေ့ဆုံတဲ့အခါမှာလည်းမြန်မာနိုင်ငံတွင်ပြုပြင်ပြောင်းလဲရေးအခြေအနေတွေဟာပြီးခဲ့တဲ့2နှစ်3နှစ်အတွင်းပြောင်းလဲသင့်သလောက်မပြောင်းလဲခဲ့ဘူးလို့ပြောကြားခဲ့ပါတယ်။အီရတ်နိုင်ငံမြောက်ပိုင်းယေနန်တူးစင်နေရှိရာဘီဂျီမြို့ကအစ္စလာမစ်စစ်သွေးကြွတွေကိုအီရတ်အစိုးရတပ်တွေကတိုက်ထုတ်နိုင်ခဲ့ပြီလို့အီရတ်အာဏာပိုင်တို့ကဒီကနေ့မှပြောဆိုလိုက်ပါတယ်။ဘီဂျီမြို့ကိုဒီနေ့အစောပိုင်းတုန်းက IS အစ္စလာမစ်အစွန်းရောက်တွေသိမ်းပိုက်ထားတာပါ။ဘီဂျီမြို့ဟာဆိုရင် IS အစ္စလာမစ်အစွန်းရောက်တွေမြို့ရဲ့အများစုကိုဇွန်လကသိမ်းပိုက်ထားတဲ့မိုးဆူးမြို့ကိုတွားရာအဝေးပြေးလမ်းမကြီးပေါ်မှာတည်ရှိတာဖြစ်ပါတယ်။အာဖဂန်သမ္မတအာရှက်ဂါနီဟာသမ္မတရာဒူဆက်ခံစင်ကဆာလို့ပထမဆုံးအလဲပတ်ခီးစေဖြစ်နေပါကစ္စတန်နိုင်ငံအစ္စလာမဘတ်မြို့ကိုရောက်ရှိနေပါတယ်ရှင
်။တရင်ချင်းချုပ်ကိုမတ်တန်ကြီးထိုက်ကကြေညာပေးခဲ့တာဖြစ်ပါတယ်ရှင်။ဒီညနေ့စီစဉ်ထုတ်လုပ်ရေးမှုကမတ်ဆုမွန်ဖြစ်ပြီးတော့အင်ဂျင်နီယာကတော့ Aurelius Regis ဖြစ်ပါတယ်။ကျမတို့နာနာချက်မှာ VOA American တန်ညနေပဲမြန်မာဘာသာစီစဉ်ကိုမြန်မာစံတော်ချိန်ညနေ6နာရီခွဲကနေ9နာရီထိလိုင်းနိုမီတာ16လိုင်းနိုမီတာ19နဲ့လိုင်းနိုမီတာ25ရို့ကနေထုတ်လွှင့်ပေးခဲ့တာဖြစ်ပါတယ်။ VOA ကိုနားဆင်ကြကြတဲ့အတွက်သောတာရှင်တွေအားလုံးကို VOA ကအထူးပဲကျေးဇူးတင်ရှိပါတယ်ရှင်။
This program has come to you from the Voice of America, Washington.